ဒီကနေ့မှာမြန်မာပြည်သူဆိုင်ရာမီဒီယာဥပဒေကြမ်းတစ်ခုထွက်လာပါတယ်။ဒီဥပဒေကအစိုးရတဲ့ reform process မှာဘယ်ကဏ္ဍရှိတယ်လဲပြီးတော့ဒါကဘလောက်ထိလိုအပ်လို့လဲ။ဘာရည်ရွယ်ချက်နဲ့ထုတ်တာလဲဗျ
။ဒီအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကပြန်ကြိုင်းဝင်ထဏဆောင်ရွက်နေတဲ့မီဒီယာပြည်ဝင်ပြောင်းလဲမှာအင်မတန်မှအရေးကြီးတဲ့ကဏ္ဍပါပါတယ်။ဘာဖြစ်လို့ဒီမိုကရေစီနိုင်ငံမှာပါတီတစ်ခုအုပ်ချုပ်သူအစိုးရတစ်ခုကိုစားပြုတဲ့အစိုးရမီဒီယာဆိုတာရပ်တည်လို့မရပါဘူး။အများပြည်သူကိုကိုစားပြုတဲ့မြန်မာပြည်သူမီဒီယာ public service မီဒီယာပဲရှိပါတယ်ဥမာပြင် BBC တို့ Deutsche Welle တို့လိုဟာမျိုးတွေပေါ့ဒါမှမဟုတ်ကျွန်တော်တို့မှာရှိနေတဲ့မီဒီယာတွေအားလုံးကိုဒီအမျိုးပြည်သူဝန်ဆောင်မှုမီဒီယာဖြစ်နေပြောင်းလဲမယ်ပြောင်းလဲတဲ့ခါမှာကျွန်တော်တို့ဒီအမျိုးပြည်သူဝန်ဆောင်မှုမီဒီယာဖြစ်တဲ့တို့ကြောင့်မလို့တာမန်အဖြစ်ဒီ public မီဒီယာတွေ commercial မီဒီယာတွေအတင်ပြဖို့ဖြတ်ကွက်တဲ့တစ်ခါလီမှာအလေးထားဖို့မေးလျော့နေတဲ့အင်အားနဲ့အုပ်စုတွေပေါ့ဥမာတိုင်းရင်းသားလူနည်းစုတွေအမျိုးသမီးတွေကလေးငယ်တွေမတန်ဆွမ်းတဲ့သူတွေဒီလိုလူမျိုးတွေရဲ့ပြဿနာတွေသူတို့ရဲ့တို့ရဲ့မြင်နေတို့ရဲ့အကျိုးစီးပွားတွေကိုကျွန်တော်ကထင်ဟပေးဖို့ရည်ရွယ်ထားတာပေါ့
ဟုတ်ကဲ့ဗျာဒီမီဒီယာပြောင်းလဲမှုဖြစ်စင်မှာပဲပေါ့နော်ပြီးခဲ့တဲ့လပိုင်းလောက်ကပေါ့ဒီအများပြည်သူနဲ့ပတ်သက်တဲ့ဒီအရင်ကအစိုးရပိုင်းမီဒီယာတွေပေါ့ဗျာအဲ့အစိုးရပိုင်းမီဒီယာတွေမြန်မာလင်ကျင်းမို့နောက်ပြီးတော့မြန်မာသတင်းစင်ပေါ့နော်ဒါတွေကနေပြီးတော့ရတဲ့သတင်းတွေကိုပုဂ္ဂလိကစာနယ်ဇင်းတွေကိုပြန်ပြီးတော့တဆင့်ပြန်ရောင်းမယ်ဆိုတဲ့အခြေအမျိုးတွေအဲ့လိုမျိုးအပြောအဆိုတွေလည်းကျွန်တော်တို့ကြားရပါပြီဒါအဲ့ဒါကရော reform process ရဲ့သဘောတော့ဒါမှမဟုတ်ဒါဟာဟောဒါနဲ့ပတ်သက်လို့ရောဆက်ပြီးလုပ်ကင်တာရှိပါသေးလားဗျအ
ဲ့လိုပြောတဲ့ထမှာပေါ့ဟိုတချို့မီဒီယာတွေကကျွန်တော်တို့လုပ်နေတဲ့ဟာကိုသူတို့လူရဆွဲပြီးတော့ပြောလိုက်တာပေါ့တကယ်တော့ပြန်ကြိုင်းဝင်ထဏအောင်မှာမြန်မာသတင်းစင်ဆိုတဲ့ဌာနရှိတယ်ဒီသတင်းစင်ကဟိုတုန်းကလည်းလေအစိုးရသတင်းတွေကိုထုတ်ပြန်ပေးခဲ့တယ်အခုဒီကနေ့ကျွန်တော်တို့ကသွားနေတာကဘယ်လိုလုပ်ချင်တာလဲဆိုတော့ဥပမာဌာနတွေကတော့သူပုံမှန်လုပ်မယ့်လုပ်ငန်းတွေရှိတယ်။ဒါတွေအားလုံးကတော့တက်ဆိုင်ရာဝန်ကြီးဌာနအနေနဲ့မှဒါကြံတဲ့ဒီမိုကရေစီနိုင်ငံတွေလိုမှလိုပဲသူ့ရဲ့ပြန်ကြားရေးရရှိတဲ့သတင်းထုတ်ပြန်မယ် press statement ထုတ်မယ်တပ်ပုံကိုဖြန့်ဝေပေးမယ်။နောက်ကျွန်တော်မြန်မာသတင်းစင်ဆိုတာကတော့အဲ့လိုဌာနထုတ်တဲ့သတင်းပြင်ကိုသူ့ကိုယ်ပိုင်သတင်းတော့တင်တယ်သူလိုက်တဲ့သတင်းတွေရှိအောင်မယ်။ထူးခြားသတင်းတွေကိုသူလိုက်မယ်။ဟို feature story တွေသူလိုက်မယ်။ဒီလိုဟာမျိုးတွေကြံတော့ကျွန်တော်ဒါကိုပြန်ရောင်းမယ်။ပြန်ရောင်းလို့ဆိုရဲကျွန်တော်တို့လာပြီးပေါ့တကယ်တော့ဟို writer တို့ဘာလို့လိုမျိုးပဲကျွန်တော်က wire service တွေနဲ့ရက်တည်မယ်အဲ့တော့ဒီမိုကရေစီနိုင်ငံမှာအဲ့လိုမျိုးအစိုးရအနေနဲ့လှုပ်ထားတဲ့တရားသတင်းဌာနရှိလားလို့မင်းရှိတယ်လို့ပဲပြောရမှာပဲကျွန်တော်တို့ရဲ့အနီးဆုံးဖြစ်တဲ့ India မှာ PDI ရှိတယ်နောက်တစ်ခါ Indonesia မှာ Enterro သတင်းဌာနဆိုတာဒီလိုပုံစံနဲ့လှုပ်ရှားနေတာဒီတိုင်းမှာကျွန်တော်သွားဖို့လုံတာ
အခုဗမာမှာ media ပြည်ပြောင်းလဲမှုဆိုတဲ့ပုဂ္ဂလသတင်းစာတွေပုဂ္ဂလ media တွေ TV ရုပ်မြင်သံကြားတွေ radio station တွေအများကြီးပေါ်လာပြီပေါ့နော်အဲ့တဖက်ထဲမှာလည်းတခါတချို့ကပြောကြတယ်ဥပမာဆိုတော့သတင်းစာထုတ်ဝေခွင့်လို့ရေဒီယိုအသံလွှင့်ခွင့်လို့ပြည်မြန်သားကြားလွှင့်ခွင့်လို့ဒီ license တွေလုတ်ပိုင်ခွင့်တွေဟာအရင်ဆုံးကနေနှိစက်တဲ့ပုံကိုယ်တွေထားတယ်ကျန်တဲ့လူတွေလုတ်ချင်တယ်လုတ်ခွင့်မရဘူးဆိုတော့ဝေဖန်တာတွေလည်းရှိပါခင်ဗျာအဲ့ဒါနဲ့ပတ်သက်လို့ရောတကယ်အစ်စ်မှန်ပဲဖြစ်နေသလားဒါမှမဟုတ်ပြုပြင်ပြောင်းလဲမယ်ဆိုရင်ဒါမျိုးတွေကဘယ်လိုပြုပြင်ပြောင်းလဲဖို့ရှိပါလဲဗျာ
နှစ်ပိုင်းပေါ့ဗျာပထမတစ်ခုကတော့ပုံနှိပ်မီဒီယာပေါ့အခုကျွန်တော်တို့အစိုးရတဲ့ထဲမှာပုံနှိပ်မီဒီယာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထုတ်ဝေခွင့်တွေအများကြီးချပေးခဲ့တယ်လုံခဲ့တဲ့6လ9လောက်ကဆိုတော့ online ကတော့မပေးနေလူတိုင်းပြရတယ်တတ်မှတ်တဲ့အရေးချင်းတာပြည့်ပါစေဘယ်လိုမှဆိုကျွန်တော်ပြီးနောက်ဒီကနေ့သတင်းစာထုတ်ဝေခွင့်ပြီးတဲ့ခါမှာလည်းကျွန်တော်တို့တတ်မှတ်ရေးချင်းပြည့်မီတဲ့လူတွေအားလုံးပါပါတယ်ဘယ်အရင်အစိုးရနဲ့နှိစက်တယ်ဘာမှမဟုတ်ပါဘူးဘာလို့ကိုယ့်ကိုအင်မတန်မှလွတ်လပ်တယ်လို့ပြောနေတဲ့မီဒီယာအုပ်စုတွေကလည်းသတင်းစာထုတ်လုပ်ခွင့်ရနေတာပဲအစိုးရကိုဝေဖန်နေတဲ့လူတွေလည်းကျွန်တော်တို့ပေးနေတာဆိုတော့ကျွန်တော်တို့မှဒါနဲ့ပတ်သက်လို့သူ့ကိုပေးမယ်ကိုယ့်ကိုပေးမယ်ဆိုမရှိဘူးအားလုံးကတပြေးညီပဲတိုးတော့အခြေခံပြည်စုံမယ်အရေးချင်းကိုတတ်မှတ်ချက်တော့ပြည်စုံအောင်လုပ်ပေးရမယ်အဲ့တော့ရုပ်သံမီဒီယာနဲ့ပတ်သက်လို့ကျွန်တော်တို့လက်ရှိနိုင်ငံတော်နဲ့ဖက်ဆက်လုပ်နေတဲ့လုပ်ငန်းရှင်ရှိတယ်တိုးတော့အခုကျွန်တော်တို့ကရုပ်သံလွှင့်ပေါ့နော်ရုပ်မြင့်သံကြားနဲ့ရေဒီယိုအသံလွှင့်ခြင်းနဲ့ပတ်သက်လို့ဥပဒေတစ်ခုစွဲနေတယ်ဒီနိုင်ငံတကာအဖွဲ့အစည်းနဲ့ပေါင်းလို့စွဲနေတာပေါ့အဲ့ဒီဥပဒေပေါ်လာပြီလို့ရှိရင်တော့ခုနပုံနှိပ်မှလိုပဲတတ်မှတ်တဲ့အရေးချင်းနဲ့ပြည်စုံတဲ့လူတွေမှတမယောက်ဒါရုပ်သံလွှင့် license တွေပေးမယ်ပေးတဲ့အခါမှာလည်းနိုင်ငံတကာပုံစံတိုင်းပဲပြန်ကြိုင်းဝင်ထဏထားရပေးမှာမဟုတ်ဒီရုပ်သံလွှင့်ကောင်စီ broadcast council လို့ခေါ်တဲ့လွတ်လပ်တဲ့ committee တစ်ခုဖွဲ့မယ်ဖွဲ့ပြီးမှသူကတော့တတ်မှတ်တဲ့အရေးချင်းနဲ့ကျွန်တော်တို့ပေးမယ်တိုးတော့နိုင်ငံတကာတွေ့ကြုံရပြောမယ်ဆိုတော့ပုံနှိပ်မီဒီယာမှာပြည်စုံရမယ့်အရေးချင်းတဲ့ဆိုင်တော့ရုပ်သံမီဒီယာမှာပြည်စုံမယ့်အရေးချင်းနဲ့ပို့ပြီးတော့တင်းကျပ်တယ်စီကံလည်းများတယ်ဘာဖြစ်လို့ဆိုတော့ဒီရုပ်သံလွှင့်မီဒီယာရဲ့ပြန့်နှံ့မှုကပိုများတာဟုတ်ဗျာဒီဟာလေးတော့ကွာတော့ကွာမယ်တိုးတော့တေချာတော့ကျွန်တော်ဒီပွန်နှင်းမြင်သားတွေပြီးတော့မှနိုင်ငံတကာစံမီတဲ့ license ထုတ်ပေးတဲ့စနစ်တစ်ခုပေါ်ပေါက်လာ
အခုလိုအချိန်ပေးပြီးတော့ဖြည့်ကြပြီးတဲ့ကျွန်တော်ပြန်ကြိုက်ဒုတိယဝန်ကြီးဦးရဲထွန်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းဒီလိုလာတဲ့အတွက်ခေါင်းယူ